မွေးရစေးဝါးနှင်းနှင်းရမှာခက်ကြမ်းကြမ်းကင်တွေလေးရှိတဲ့ထိုင်းနိုင်ငံမှာဆေးကြောက်မာရီဝါနာကိုဆေးကုသရာမှာသုံးဖို့2018ကုန်ကန်ဒီခွင့်ပြုလိုက်တာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်။ဆေးပညာရှင်ဒေါက်တာတင့်ဆွေကိုဒေါခင်မျိုးသက်မေးမြန်းတင်ပြထားပါတယ်
။ထိုင်းနိုင်ငံဟာအရှိတောင်အာရှမှာဆေးကြောက်မာရီဝါနာကိုဆေးကုသရာမှာသုံးဖို့အတွက်ပထမဆုံးခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်။အခုလိုတရားဝင်ခွင့်ပြုချက်ကိုဒီဇင်ဘာ24ရက်မှာစတင်ပြဋ္ဌာန်းလိုက်တဲ့နောက်မာရီဝါနာကိုဆေးဝါးဖြစ်နဲ့သုံးဖို့လုပ်နေတဲ့ပညာရှင်တချို့ကဒီဥပဒေကိုစိတ်ပျက်ကြောင်ပြောဆိုလာကြတယ်လို့ဒါအမေရိကန်ဒေါ်လာဘီလျံပေါင်းရာချီအမြတ်ရနေတဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းကြီးတွေကိုအစိုးရဌာနတွေကအခွင့်အရေးတွေပေးလာနိုင်တယ်လို့လည်းထောက်ပြကြပါတယ်။ဒါပေမဲ့ထိုင်းမူရဆေးဝါးထိန်းချုပ်ရေးဘူရိုအတွင်းမှုချုပ်နီယွန်တမ်စရီဆက်ကတော့မာရီဝါနာကိုစတင်စိုက်ပျိုးရာကနေရောင်းဝယ်မှုနဲ့အသုံးပြုသူယောဂါရှင်တွေလက်ထဲကိုရောက်တဲ့အထိအဆင့်တိုင်းအတွက်စီးမင်းစီကံဥပဒေဤဥပဒေတွေချက်မှတ်ထိန်းချုပ်ပြီးအမျက်ထုတ်သူတွေရဲ့အန္တရာယ်ကိုကာကွယ်သွားမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့အစိုးရရဲ့တရားဝင်ခွင့်ပြုမှုကနေထိုင်းနိုင်ငံအတွင်းနောက်မှဖြစ်လာနိုင်မယ့်ပြဿနာတွေအတွက်စိုးရိမ်မှုတွေလည်းတိုးလာနေတာပါ။မာရီဝါနာဒါမှမဟုတ် Cannabis Sativa လို့ခေါ်တဲ့ဆေးကြောက်ဟာဘိန်းဘိန်းဖြူနဲ့စိတ်ကြွဆေးတွေလောက်မပြင်းထန်ပေမဲ့ဆေးဆွဲနိုင်တဲ့အနေအထားရှိနေတယ်လို့ဘေးထွက်ဆိုးကျိုးတွေလည်းရှိနိုင်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်
။သူကဘိန်းဘူနဲ့စိတ်ကြွဆေးတွေလိုလောက်တော့ဆွဲစေတာတော့မရှိဘူး။ဒါပေမဲ့လို့သုံးတဲ့လူတွေကတဖြည်းဖြည်းနဲ့ဒီဆေးကြောက်ကိုပဲရကျင်လာတယ်။ဆေးကြောက်ဝင်သွားလို့ရှိရင်နှလုံးခုန်မြန်လာမယ်။မျက်နှာတွေညိလာမယ်။နောက်တစ်ခါမျက်စိတွေကဖိအားပရက်ရှာပေါ်တော့ကျမယ်။အာခေါင်ချောက်မယ်။လူကတော့နေလို့ကောင်းတယ်လို့ပဲထင်နေတယ်။အကောင်းနေပဲမြင်နေပဲ။ဒါနဲ့သူကအချိန်ကိုသတိမထားမိဘူးစားခြင်းစိတ်တွေများမယ်နောက်စိုးရိမ်စိတ်နည်းမယ်ဆိုတော့တချို့မှာစိုးရိမ်စိတ်ကဲပြီးတော့စိတ်သက်ကြတယ်နောက်တစ်ခါသူကဟိုတခြားလူတွေနဲ့စာရင်အာယုံခံစားမှုပေါ့နော်အဲ့ဒါကသူများလည်းပိုတိုးပြီးတော့သိတယ်ဒါပေမဲ့သူဟာပြဿနာအခက်အခဲတစ်ခုကိုဖြေရှင်းမှုဆုံးဖြတ်တဲ့နေရာမှာအင်တမအားနေသွားပါလိမ့်မယ်ကောင်းမှုမယ်စိတ်ရှုပ်ထွေးမယ်အိတ်ချင်မယ်မရှိတဲ့ဟာတွေကိုရှိတယ်လို့သူမြင်နေပြီးတော့နောက်ဆုံးကြတဲ့အာရင်ကုန်ခံပြီးတော့နေရာခတ်တဲ့ဗီဒီယိုတက်ရောက်မှုတွေရှိနေပါတယ်။နောက်ဗီဒီယိုဆိုဂျိုတခုကတော့ကျွန်တော်လိမ်မှုဆိုင်ရာအားနည်းမှုတွေဖြစ်ပါတယ်။နောက်တစ်ခါအဲ့လိုလူတွေမှာပဲလိမ်ငါတဆင့်ကူးဆက်တဲ့ယောဂါတွေလည်းပိုဖြစ်တယ်လို့ကျွန်တော်တို့သုတေသနတွေကသိရပါတယ်ခင်ဗျ
။ဆေးပညာရှင်တွေအနေနဲ့စိုးရိမ်မှုရှိနေတဲ့မာရီဝါနာဆေးကြောက်ပါတဲ့ဆေးတချို့နဲ့ကုသနိုင်တဲ့ယောဂါတွေလည်းရှိတယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်။
သူ့ထဲမှာအဓိကလူရဲ့ကျမကြီးကိုတက်ရောက်စေတာတော့ THC ဆိုတဲ့ drug bomb ဖြစ်ပါတယ်ဒီဆေးကြောက်ပါတဲ့ဆေးတွေကိုယောဂတချို့မှာကုနိုင်ပါတယ်တရားဝင်သုံးလို့ရတဲ့ယောဂတွေကတော့ Alzheimer ယောဂရောနောက်တစ်ခါအစာမစားခြင်းတဲ့ယောဂ Cancer ဖြစ်လို့ဓာတ်မခံနိုင်တဲ့ယောဂ Crohn's disease လို့ခေါ်တဲ့နာရာချီဥမာကြီးဝန်ချောယောဂနောက်အဓိကတော့ Epilepsy လို့ခေါ်တဲ့ဝယ်ယူပြန်ယောဂနောက်တစ်ခါ glaucoma လို့ခေါ်တဲ့မျက်စိရည်တင်းပေါ့သူအဲ့ဒါတောက်လို့ရှိရင်မျက်စိတွေကဖိအားကျတာပေါ့အဲ့တော့ဖိအားများတဲ့ရည်တင်းအတွက်လည်းသူတို့ကူပါတယ်နောက်တစ်ခါစိတ်ယောဂမှာဒီ schizophrenia ဆိုတဲ့စိတ်နှခွာယောဂနဲ့ PTSD လို့ခေါ်တဲ့ဒဏ်ရာရပြီးတဲ့နောက်မှာဖြစ်လာတဲ့စိတ်ဖိအားများခြင်းတွေဖြစ်ပါတယ်နောက်တစ်ခုကတော့အစ်စ်အမြစ်တွေရောအရေပြားတွေရောမာပြီးတင်းပြီးတောက်နေတဲ့ယောဂမျိုးကုကခက်တဲ့ဟာမျိုးနောက်တစ်ခါကြွက်သားဒီတင်းအားများတဲ့ဟာမျိုးနောက်အဓိကကတော့ကင်ဆာဖြစ်လို့ခီမိုစကိုရဲကင်ဆာဆေးပေးတဲ့အခါမှာကင်ဆာဆေးရဲ့ဗေဒသတ္တိကြောင့်ပြိုရာအနာတတဖို့လေဒီဆေးကြောက်ကိုသုံးနိုင်ပါတယ်တချို့ကြတော့ဒီစိတ်ပိုင်းဆိုင်ရာဆိုရင်စိတ်များတဲ့လူနာတွေပေးတယ်နောက်တခြားအကြောင်းကြောင့်တက်ယောဂတွေလည်းပေးပြီးတော့နောက်ဆုံးတစ်ခုကတော့မိုက်ဂရိန်းလို့ခေါ်တဲ့အမှုအကပ်ယောဂတစ်ခုမှလည်းသုံးရပါတယ်ခင်ဗျာ
အခုလိုဆေးဝါးကုသရေးမှာသုံးတဲ့ဆေးကြောက်တွေနဲ့ပတ်သက်ပြီးစမ်းသပ်ဆဲအဆင့်မှာရှိနေသေးပေမဲ့2022ခုနှစ်ရောက်ရင်အမေရိကန်ဒေါ်လာဘီလျံ20ကျော်ဖို့ထုတ်လုပ်နိုင်ဖို့အထီးကိုထိုင်းဆိုရာကစီမံကိန်းဆွဲနေတာဖြစ်ပါတယ်